မြန်မာနိုင်ငံကရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအဖွဲ့ကြီးကရောနိုင်ငံတကာအတိုင်းအဝန်းကပါစိတ်ရှည်တည်ခံကြဖို့ကုလသမဂ္ဂဆိုင်ရာတရုတ်တန်းဖွဲ့ယာယီအကြီးအကဲကချက်သက်ပြင်းနေမှာပန်ကြားလိုက်ပါတယ်။ရခိုင်ပြည်နယ်ရဲ့အခြေအနေဟာမြန်မာအစိုးရပိုင်းကြိုးပမ်းမှုတွေရဲ့ရက်လက်ဖြစ်နေတည်ငြိမ်တဲ့ဘက်ကိုဦးတည်ပြီးရွေ့ရနေတယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်တန်းဖွဲ့ယာယီအကြီးအကဲဝူဟိုက်တောက်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုပြောကြားလိုက်တာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကြုံတွေ့နေရတဲ့ပြဿနာဟာသမိုင်းနဲ့ချီးပြီးလူမျိုးရေးဘာသာရေးတွေနဲ့ဆက်နွယ်နေတဲ့ရှုပ်ထွေးတဲ့ပြဿနာဖြစ်ပြီးများပြားလာတဲ့မတူကွဲပြားမှုတွေနဲ့ပဋိပက္ခတွေဟာအဲ့ဒီဒေသမှာကာလကြာရှည်စွာဖြစ်ပွားနေတာဖြစ်ကြောင်းလည်းဝူကပြောပါတယ်။အခုချိန်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတွေကဒုက္ခသည်ပြဿနာကိုညှိနှိုင်းတိုင်ပင်မှုတွေနဲ့အပြေရှားဖို့ကြိုးစားနေကြတာဖြစ်ပြီးဒီလိုချိန်မှာကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝန်းတွေနဲ့စိတ်ရှည်ရှည်ထားကြဖို့နဲ့ဒီပြဿနာကိုကောင်းမွန်စွာဖြေရှင်းနိုင်အောင်မြန်မာနိုင်ငံအတွက်ပြုသဘောဆောင်တဲ့အထောက်အကူတွေပေးပြီးပူးပေါင်းလှုပ်ဆောင်ကြဖို့လည်းဟူကပြောကြားခဲ့တယ်လို့တရုတ်အစိုးရဆင်ဝါသတင်းမှာဖော်ပြထားပါတယ်။